ပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင်ပီတာလင်ဂျွန်ရမ်ရက်ကိုဝန်ကြီးချုပ်သိပ်ဖြစ်တဲ့ရွေးကောက်တင်မြောက်ဖို့လွှတ်တော်မှာဒီကနေ့မဲခွဲခဲ့ကြပေမဲ့ထောက်ခံမဲအလုံလောက်မရခဲ့ကြပါဘူး။တိုးတက်တဲ့ပြည်ပြင်ပြောင်းလဲရေးအမြင်ရှိသူအဖြစ်သတ်မှတ်ခံထားပြီးတော့ထိုင်းပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ပီတာဝန်ကြီးချုပ်သိပ်ဖြစ်မလာဘူးဆိုရင်ကန့်ကွက်ဆန္ဒပြပွဲတွေလှုပ်သွားမယ်လို့တက်ကြွလှုံရှားသူတွေကတော့ပြောဆိုထားကြပါတယ်။ဒါကြတဲ့လေဖြစ်နေတဲ့ထိုင်းနိုင်ငံရဲ့အခြေအနေရှေ့ဆက်ပါရီဖြစ်လာနိုင်တယ်လဲဆိုတာကိုနိုင်ငံရေးလိလာ32ဦးအောင်သူငိမ့်နဲ့မခင်ပြည်တွေကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဦးအောင်သူငိမ့်ရေ VOA ကိုအခုလိုအချိန်ပေးတာသိစုများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ဗျာ
။ဟုတ်ကဲ့ရှင်။အခုဟိုဒီနေ့ပဲပေါ့နော်လောလောလတ်လတ်ကိုပဲအခုဒီထိုင်းလွှတ်တော်မှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအများစုနဲ့အနိုင်ရထားတဲ့ Move Forward Party ရဲ့ခေါင်းဆောင်ပေါ့နော် Peter Lim ကျွန်တော်လွတ်ကိုဒီဝန်ကြီးချုပ်ရွေးဖို့မရွေးဖို့မဲခွဲဆုံးဖြတ်တာကတော့အခုပြီးသွားတဲ့အခါမှာလုံလောက်တယ်လည်းမရဘူးပေါ့လေဆိုတော့ဒီအချိန်လေးကဒါဖိထားအတွက်အဲနောက်ထပ်တဆင့်ပေါ့နော်ဒါဆိုရင်ဒါဝန်ကြီးချုပ်သူဖြစ်လာနိုင်ခြင်းမရှိတော့ဘူးလားနောက်တဆင့်ဒီထိုင်းဝန်ကြီးချုပ်ရွေးချယ်မှုကဘာမှဖြစ်လာနိုင်မလဲရှင
်ဟုတ်ကဲ့ဒါအခုနေထားမှာတော့ဟိုစိတ်မကောင်းစရာပဲပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီအောက်လွှတ်တော်မှာသူတို့ဘက်ကဥမာကိုယ်စလဲ900အနက်ကသူတို့ရဲ့ကိုယ်စလဲစုစုပေါင်းက373ပဲရှိတယ်ဗျ။အဲ့တော့373ပဲမှာမှာလွတ်တော်ဥက္ကဋ္ဌတွေပဲတုတ်လိုက်တဲ့ခါကျတော့300နမဲကျန်တာပေါ့ဗျာနော်။အဲ့တော့အဲ့ဒီ300နမဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့900ထဲမှာသူတို့က majority ဖြစ်နေပါပြီ။ဒါပေမဲ့လည်းသူ့ရဲ့ထိုင်းရွေးကောက်ပွဲစနစ်ကဒီအောက်လွတ်တော်900နဲ့အထက်လွတ်တော် Snake ပေါ့နော်။အဲ့တော့250ပေါင်းပြီးတော့မှရွေးရမယ်ဆိုတော့အဲ့ဒီမှာပြဿနာရှိသွားတာပေါ့ဗျာနော်အဲ့တော့စီနေဘက်ကအများစုကတော့အရင်စစ်အစိုးရကဟိုခန့်ထားတဲ့ကိုယ်စားလှယ်တွေပါသူတို့ကရွေးချယ်တင်မြောက်ထားတာမဟုတ်ဘူးခန့်ထားတာအဲ့တော့ဘာလို့ဖြစ်လဲဆိုတဲ့ခါကျတော့ဒီနေ့မဲပေးတဲ့ပုံကိုကျွန်တော်ကြည့်တော့စီနေထဲကနေပြီးတော့ပီတာတို့ကိုထောက်ခံမဲပေးတာက73မဲပဲတွေ့ပါတယ်အဲ့တော့လူ30ကျော်လောက်က34မဲလို့ထင်တယ်အဲ့ဒါကန့်ကွက်တယ်နော်အများစုကတော့ကြားနေကြပါတယ်ဆိုအထူးသဖြင့်တော့ဒီရွေးကောက်ပွဲမတိုင်ခင်ပေါ့ဗျာဒီတိုင်းမှာဘယင်စနစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေရှိတယ်ဒါကပြောမယ်ဆိုလို့ရှိရင်ကတ်ပြီးတော့သူဖြုတ်သွလို့ဖြစ်တာပေါ့နော်တချို့တွေလည်းစိုးရိမ်မှုတွေရှိနိုင်တယ်အဲ့ဒါအပြင်ကြံတဲ့ရွေးကောက်ပွဲကော်မရှင်ကလည်းသူနဲ့ပတ်သက်လို့ခိုင်လုံမခိုင်လုံဆိုတဲ့ပြဿနာတွေလောက်လာတော့ဒါတွေကသက်ရောက်မှုရှိသွားတယ်လို့ယူဆပါတယ
်ဟုတ်ကဲ့တကယ်ဆိုရင်တော့ဒါဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီနိုင်ငံတစ်ခုမှာဆိုလို့ရှိရင်တော့မဲအများစုအနိုင်ရတဲ့ပါတီတခုညှို့ပေါင်းဖွဲ့ပြီးတော့ဒီလိုမျိုးအခြေအနေမျိုးမှာဆိုရင်တကယ်တမ်းဆိုအစိုးရတည့်ရတောင်ဖြစ်တဲ့အနေအထားဖြစ်ရမှာပေါ့လေ။ဒါပေမဲ့အခုကျတော့ဒီပိတာအတင်းနဲ့အများစုထောက်ခံမဲ့ရပါလေရတဲ့ဒီတိုင်းဆိုလို့ရှိရင်တော့ဝန်ကြီးချုပ်ဖြစ်မလာနိုင်တော့တဲ့အခြေအနေဖြစ်သွားတယ်လို့ပြောရမှာပေါ့
။ဟုတ်ကဲ့ဗျ။ကျွန်တော်မြင်တော့ထိုင်းနိုင်ငံကြီးမှာအထူးသဖြင့်တော့အခုတက်သစ္စာရင်အားစုတွေပေါ့နော်။ပြည်သူတွေကလည်းအပြောင်းလဲလိုချင်တယ်၊မဲပေးလိုက်ကြတယ်။နောက်တစ်ခုကသူတို့ကလူငယ်တိုးတက်တဲ့အမြင်ကိုကိုစားပြုတယ်ပေါ့။နော်တဖက်ကတော့လေဟိုဘာခေါမလဲအစိုးရောက်တယ်လို့မြင်ရတဲ့လူလည်းရှိနိုင်တယ်နော်ဒါပေမဲ့တဖက်ကကြတော့ O establishment လို့ခေါ်မှာပေါ့ဗျာနန်းတော်တို့စစ်တပ်တို့သူတို့ရဲ့အကျိုးစီးပွားအဟောင်းတွေဘျူရိုကရက်တွေသူတို့ကကြတော့သိပ်ပြီးတော့ပြုင်ပြောင်းလဲမလုပ်ချင်ဘူးဗျာဆိုတော့အဲ့နှစ်ခုတွေ့တဲ့ပွဲမျိုးလို့ယူဆနိုင်တယ်ပေါ့နော
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းတည်းကတည်းကလည်းလူငယ်တက်ကြွလှုပ်ရှားသူတွေဆိုပြောထားကြတာရှိတယ်ဒါလူလူရဲ့ဆန္ဒအတိုင်းဖြစ်မလာဘူးဆိုလို့ရှိရင်သူတို့ဆန္ဒပြပွဲတွေအကြီးအကျယ်လုပ်သွားမယ်ဆိုတာမျိုးတွေပေါ့နော်ဆိုတော့အခုဒီကနေ့ရလက်အရဆိုလို့ရှိရင်ရောအချိန်လေးကတဲမာလာနိုင်ကြလားဘယ်လိုများသုံးသပ်နိုင်မလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ယူဆတာတော့လမ်းပေါ်ဆန္ဒပြပွဲတွေဆက်ဖြစ်လာနိုင်တဲ့အနေအထားရှိတယ်နောက်တစ်ခုကကြတော့နောက်ထပ်ရွေးကောက်ပွဲအတွက်နောက်ထပ်မဲပေးမယ်နောက်သတ်ပေါ့နော်အဲ့ဒါကလာမယ့် February 18ရက်နဲ့19လာမယ့်ကျွန်တော်တို့ July 18ရက်နဲ့19ရက်နေ့မှာလို့ဖို့ရှိပါသေးတယ်အဲ့တော့တခုရှိတာတော့ဒီဖီတာအနေနဲ့တော့နောက်ထပ်ကိုယ်စားလှယ်လောင်းဖြစ်ပေါ့နော်ဝန်ကြီးချုပ်လောင်းဖြစ်တင်သွင်းလို့မရတော့ဘူးမရတော့တဲ့ခါကျတော့ကြံတဲ့သူတယောက်တင်သွင်းရတာမျိုးဖြစ်လာမယ်ဆိုတော့အဲ့ဒီအနေအထားမှာတော့ပြောရခက်ပါတယ်သူလည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒီလိုအနေအထားတွေရှိတယ်ရှိတဲ့ခါကျတော့တခုဖြစ်နိုင်တာကလမ်းပေါ်ဆန္ဒပြပွဲတွေကပိုပြင်းထန်လာမယ်နောက်တစ်ခါကျတော့ဒီအိမ်ဆောင်အစိုးရသက်တမ်းကိုထပ်ပြီးတော့တိုးလိုက်တဲ့ဟာမျိုးလည်းဖြစ်သွားနိုင်တယ်နော်အိမ်ဆောင်ဆိုရမှာတော့အခုလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့သူကနိုင်ငံရေးကနားပြီလို့ပြောတယ်ဆိုတော့ဒါပေမဲ့ပရာဝစ်ကကြံသေးတယ်အခုလက်ရှိဒူးဝန်ကြီးချုပ်နဲ့ လက်ရှိဒီ PPRP ခေါင်းဆောင်ပေါ့အဲ့တော့သူကဆက်ပြီးတော့ဟိုဘာခေါ်မလဲဂျာပြဆူရောက်သက်တမ်းတိုးတယ်ဆိုလို့ရှိရင်လည်းပြဿနာတွေကတော့ကြီးဖို့ရှိပါတယ်
ကျေးဇူးများကြီးတင်ပါတယ်ဦးအောင်သူညီရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဟုတ်ကဲ့